ျွန်တော်လူငယ်ရင်းနဲ့တွေ့တယ်။စကိုင်းတိုင်းမြောက်ဘက်စွန်းချင်းနှင်းမျက်နှာကပုံမလင်းမျိုးနဲ့အနီးနားကျေးရွာလေးနှစ်ခုကိုစာပေဟောပြောပဲကိစ္စနဲ့ရောက်တော့ပရဟိတလုပ်ငန်းကိုစိတ်အားထက်သန်စွာလုပ်ကိုင်နေကြတဲ့လူငယ်လေးတွေနဲ့တွေ့ဆုံရင်းနှီးခွင့်ရခဲ့ပါတယ်။ဟောပြောပွဲတွေကိုဥဆောင်စီစဉ်နေတဲ့လူငယ်တွေကိုလူလက်ပိုင်းတွေကကူညီကြ၊ရမီရဖလူကြီးတွေကပံ့ပိုးကြ၊ဆရာတော်တန်ဃာတော်တွေကဝိုင်းဝန်းလိုက်ကြတဲ့အခါအားရလောက်ဆရာအားရင်တစ်ခုဖြစ်လာပြီးစာပေဟောပြောပွဲတွေကိုစီစီကားကားတိုက်တိုက်မြိုင်မြိုင်နဲ့ကျင်းပနိုင်ခဲ့ကြပါတယ်။ဒီခေါက်သွားရတဲ့စာပေဟောပြောပွဲကနည်းနည်းထူးကြပါတယ်။ဘာဖြစ်လို့လဲဆိုတော့ဓမ္မဘေရီအရှင်ဝိရိယတောင်စွန်းဆရာတော်နဲ့အတူဟောရတဲ့ပွဲတွေမဟုတ်လို့ပါပြောကောင်းအဟောကောင်းအဆိုကောင်းတရုတ်ဆောင်မှာကောင်းတဲ့မန္တလေးကဆရာဦးဖုံးဓာတုလည်းအတူတူပါပါတယ်ဆရာတော်ကရှေ့ကနေစဉ်းစားဆင်ခြင်စရာကောင်းတဲ့ကိစ္စတွေပြောပြောသွားတော့အတွေးတွေတတိတန်းကြီးဖြစ်လာပြီးပြောစရာတွေအများကြီးကျလာပါတယ်ဆရာဦးဖုံးဓာတုရဲ့အပြောအဟောအဆိုအငိုတွေနဲ့ပရိသတ်ကိုအကောင်းဆုံးဆွဲဆောင်နိုင်ပုံတွေကလည်းလေးစားလောက်ဆရာပါပဲဆရာတော်ကမြမအာကစားကဘာကိုလွှမ်းရမည်ဆိုတဲ့ဆောင်ပုံနဲ့ပတ်သက်ပြီးလွှမ်းကျင်ရင်အရင်ဆုံးလှမ်းရတယ်။ကြွေးကြော်ယုံကြွေးကြော်နေပြီးမလှမ်းရင်တော့လွှမ်းမှုနေနေတသာလွမ်းနေရလိမ့်မယ်လို့ဟောသွားတာလေးကရှင်ထဲကိုတန်းထိပါရတယ်။အဲ့ဒါနဲ့ကျွန်တော်အလှည့်ရောက်တော့ကျွန်တော်တို့တွေပန်းနိုင်ကိုရောက်ဖို့လှမ်းမှုလိုတယ်။ဒါပေမဲ့ဥတီချက်မှန်မှုဥတီချက်ကိုအခြားသူတွေကလမ်းလာလွှဲသွားတာကိုမခံမှုလိုအပ်တယ်ဆိုတာလေးဖတ်ဖူးတဲ့ပုံမြင်လေးတစ်ပုဒ်ကိုဥမာပေးပြောပြခဲ့ပါရတယ်။တုံတုံအားအားလင်လုတ်သူကိုထညာခဲရောက်မှုမြို့ကိုလွတ်လိုက်တဲ့မိမကလင်းတော်မောင်လမ်းမမရအောင်တဘိုးရဲ့အရှိတ်ဘက်ကထညာချင်းကိုအမှတ်အသားလုပ်ပေးလိုက်ပါတယ်အဲ့ဒီချင်းညွန်တဲ့အတိုင်းသာရှောက်သွားမြို့ကိုရောက်လိမ့်မယ်ပေါ့လင်းဖြစ်သူကလည်းမိမမာတဲ့အတိုင်းရှောက်လိုက်တာခရီးတစ်ဝက်ကျိုးတော့ပင်မန်းပြီးခဏနာရင်အိပ်ပျော်သွားပါတယ်အဲ့ဒီအချိန်မှာပဲချထားတဲ့ထညာတောင်းတွေကလမ်းပိတ်နေလို့လူတစ်ယောက်ကလမ်းမေးချလိုက်တာအရှိတ်ချင်းကအနောက်ချင်းကအရှိတ်ကိုရောက်သွားပါတော့တယ်အဲ့လူကပြန်နိုးလာတော့အဲ့ချင်းမူးလူနဲ့သူ့မိမမာတဲ့အတိုင်းအမှတ်သားလုထားတဲ့ချင်းကိုရှေ့မှာထားပြီးခရီးဆက်ပါတယ်။သူအဲ့နေတော့တဘိုးကိုလှည့်လိုက်တဲ့အတွက်သူ့ရဲ့ဥတီယာကပြောင်းမြန်ဖြစ်နေတာကိုသူမသိရှာပါဘူး။အဲ့လိုနဲ့မြို့ကိုမရောက်ဘဲသူ့ရွာကိုပဲပြန်ရောက်သွားပါတော့တယ်။အဲ့ဒီပုံမြင်လေးတွေကအတိုင်းပဲကျွန်တော်ရဲ့ဥတီချက်တွေကိုအကြောင်းအမျိုးမျိုးပြပြီးလမ်းလွဲအောင်လှုပ်ပစ်ချင်တဲ့သူတွေရှိနေပါတယ်။အဲ့တော့ဒီမိုကရေစီဆိုတဲ့ပန်းနိုင်ကိုရောက်ဖို့ကျွန်တော်တို့ရဲ့ဥတီချက်ကိုတေချာအာယုံစိုက်ဖို့လိုပါလိမ့်မယ်။အဲ့လိုမှမဟုတ်ပဲလမ်းလွဲအောင်လုပ်သူတွေအလိုကျလမ်းလွဲကိုရှောက်ကြမယ်ဆိုရင်တော့နောက်ပြန်လှည့်ပြီးစစ်အာဏာရှင်စနစ်ဆိုးစီကိုပြန်ရောက်သွားနိုင်ပါတယ်။အဲ့ဒီအန္တရာယ်ကိုသတိထားကြဖို့လူငယ်တွေကိုအထူးကဥတီပြီးသတိပေးဖြစ်ပါတယ်။နောက်တစ်ခုကတော့ဘာသာ၊ယုံကြည်မှု၊လူမျိုး၊လိင်သဘောတဘာဝ၊အသားအရောင်းစတဲ့မတူကွဲပြားခြားနားမှုတွေကိုအခြေခံပြီးခွဲခြားဆက်ဆံမှုတွေလုပ်ဖို့ကြိုးစားနေကြတဲ့အစုအဖွဲ့တွေရဲ့ယံရှိနေတဲ့အတွက်ပရာဟိတာလုပ်နေကြတဲ့လူငယ်လေးတွေကိုစစ်မှန်တဲ့ပရာဟိတာအကြောင်းလေးပြောပြပါတယ်။ဆရာတော်ကပရာဟိတာဆိုတာလောကအကျိုးဆောင်ရွက်ခြင်းဆိုပြီးအတိတ်ပဲဖွင့်ပြသွားပါတယ်။ဟိုလူအကျိုးကိုတော့မဆောင်ဘူးဒီလူအကျိုးပဲဆောင်မယ်လို့ခွဲခြားနေပြီဆိုရင်ဒါဟာပရာဟိတာမဟုတ်တော့ပါဘူး။လူတယောက်ယဉ်နေနေပြီဆိုပါစို့ဒီလူကိုကယ်ဖို့ကြိုးစားတာဟာပရာဟိတာပါပဲ။အဲ့ဒီလိုမဟုတ်ပဲအဲ့လူဘာလူမျိုးလဲဘာဘာသာဝင်လဲစသဖြင့်ခွဲခြားစစ်ဆေးပြီးကိုနဲ့လူမျိုးတူတူဘာသာတူတူကိုသာကဲမဲဆိုတဲ့စိတ်မျိုးရှိနေရင်တော့ဒါဟာစစ်မှန်တဲ့ပရာဟိတစိတ်မဟုတ်တော့ပါဘူးအဲ့တော့ပရာဟိတလုပ်နေကြတဲ့လူငယ်တွေကိုစစ်မှန်တဲ့ပရာဟိတအလုပ်တွေကိုအမှန်တကယ်လုပ်ကြရင်လောကသူလောကသားတွေအားလုံးရဲ့အကျိုးကိုတည်ပိုးနိုင်ကြဖို့တိုက်တွန်းပစ်ခဲ့ပါတယ်စာပေဟောပြောပွဲအတွက်ဥဆောင်စီစဉ်တဲ့ပရာဟိတအဖွဲ့လေးတွေကလူငယ်လေးတွေတက်တက်ကြွကြွအလုပ်လုပ်နေကြတာကိုကြည့်ရင်စိတ်ထဲမှာဝမ်းသာဝမ်းနဲ့ခံစားလာရပါတယ်။ဝမ်းသာတာကတော့ရှင်းပါတယ်။လူငယ်တွေရဲ့ဖြူစင်ရှင်းသန့်မှုနဲ့စိတ်အားထက်သန်မှုတွေကိုမျက်စိနဲ့တက်အပ်မြင်တွေ့ခံစားလိုက်ရလို့ပါ။ဝမ်းနဲ့မိတာကတော့လူအဖွဲ့အစည်းအတွင်းအမုန်းတရားတွေလိုက်လံဖြန့်ဖြူးပြီးနားတွေထဲကနေတဆင့်လူငယ်တို့ရဲ့နှလုံးသားတွေကိုအစိတ်ခတ်ဖို့ကြိုးစားနေကြတဲ့လူစုရဲ့ဇကားတွေကိုသာဒီလူငယ်တွေလက်ခံကျင့်သုံးလိုက်ကြရင်ဖြင့်လူငယ်တွေရဲ့ပြူစင်ရှင်းသန့်မှုဟာညစ်သေးသွားနိုင်တယ်လို့သူတို့ရဲ့စိတ်အားထက်သန်မှုကလည်းမကောင်းတဲ့ရည်ရွယ်ချက်ဆိုးတွေအတွက်အားရဖြစ်သွားနိုင်တာကိုတွေးမိပြီးစိတ်မကောင်းဖြစ်မိလို့ပါလူငယ်တွေကသူတို့ရဲ့အင်အားကိုတိုင်းပြည်တိစောက်တဲ့နေရာမှာအသုံးမချကြပဲတိုင်းပြည်ဖျက်မဲ့လောက်ရက်တွေမှာသွားပြီးသုံးမိမယ်ဆိုရင်အနာဂတ်အတွက်ရင်လေးစရာပဲလို့တွေးမိပြီးစိုးရိမ်သွားလို့ပါလူငယ်တွေမင်းတို့ရဲ့ပြူစင်တဲ့နှလုံးသားတွေကိုဘယ်တော့မှအစိတ်ခတ်မခံပါနဲ့တတိထားကြပါ ငင်းညနေတဲ့လူအဖွဲ့အစည်းကိုတွေးရောင်လွှမ်းသွားအောင်လိုက်လုပ်နေတဲ့လူတစုရဲ့လောက်ရတွေကိုတတိကြီးကြီးနဲ့တုံ့ပြန်ကြပါဆိုတဲ့ဇာတ်ကားတွေကျွန်တော်တခွန်းမကခဏခဏမှားနေမိပါတယ်။နေမြို့လေးတွေငင်းညမ်းပါစေ။တယောက်ကိုတယောက်အမုန်းမပွားကြပဲချက်ချင်းမြတ်တာတရားထွန်းကားပါစေ။ချက်ချင်းမြတ်တာကိုမြတ်နိုးပါ၊ဉာဏ်ပညာကိုတန်မိုးထားပါ။အမှုပညာကိုခံစားတတ်ပါစေ။ကျွန်တော်နေဖုံးလက်ပါ။